စစ်ပွဲတွေဖြစ်တိုင်းဆိုးကျူးတွေကိုတိုက်ရိုက်ခန်းစားကြရသူတွေဟာအပြစ်မဲ့ရပ်သားပြည်သူတွေပါလက်ရှိနိုင်ငံတော်ဝန်စစ်ရေးအရှိန်မြင့်နေတဲ့အချိန်မှာဒေသခံတွေဟာနေရက်ဆုံကထွက်ပြေးနေကြရပါတယ်ပြီးခဲ့တဲ့လမကောင်ငင်ကထုတ်ပြန်တာလေကုလသမဂ္ဂအစည်းအဝေးတွေအရမြန်မာနိုင်ငံမှာပြည်တွင်းစစ်ပေးဆောင်အရေးအတွက်က 3.5 သန်းကျော်ရှိနေပါတယ်။ဒါဟာတစ်နှစ်အတွင်း82ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီစစ်ပေးဆောင်တွေဟာစားတိမြေကနေအိမ်စိုက်ခင်းအလောက်ကိုင်းတွေကိုစွန့်ခွာခဲ့ရသူတွေပါရောက်ရနေရာမှာအဆင်ပြေသလိုရှောက်ဖွေစားတောက်ကြရတဲ့အခါအခြေခံစားနေရခါအတွက်တောင်လိုအပ်ချက်တွေရှိနေကြပါတယ်။လက်ရှိမှာတော့စစ်ပေးဆောင်ရေးအတွက်အများဆုံးဒေသတွေကစကိုင်း၊မကွေ၊ရခိုင်၊ချင်း၊ကချင်၊ကရင်၊ရှမ်းတောင်ပိုင်းပြည်နယ်တွေ၊ပဲခူးတိုင်းရှေ့ပိုင်းနဲ့တနင်္သာရီတိုင်းဒေသကြီးတွေဖြစ်ပါတယ်။ကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်တချို့မှာဆိုလဲကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ကြော်လိုက်ရေးပူပေါင်းတပ်ဖွဲ့တွေကအခုနှစ်ဆန်ပိုင်းကစပြီးစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်နေရဆွန်ခွာထပ်ပြေးတိတ်ဆောင်နေရသူတွေဟာလည်းအခြေခံစားနေခါလိုအပ်ချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။လက်တလောတိုက်ပွဲတွေကြောင့်လော့ခေါ်စခန်းကိုရောက်နေတဲ့စေဘေးဆောင်တအူဖြစ်သူအသက်50အရွယ်ကျော်တင်က
ဒါတခုမှအရှင်ပြည်ဘလို့မပြည့်ရဲ့တော်တို့မှဟိုအခက်ခဲရလေလူရတအားများတယ်။ဟိုပြည်ကြီးတွေပြည်စရာတွေကအရင်မျိုးအလူရှင်ရမရှိတော့ဘူး။နောက်အလောက်ကရလည်းမရှိဘူးအခုရက်ကရကွာလည်းမရ။ဘူမီယာလည်းမသွားရဲဒီမီယာလည်းမသွားရဲဆန်ရှိလို့ရှိရှိတာလည်းစားလို့ရတယ်။ဟိုလူချင်းတော့ဆန်ပေါ့အဓိကပေါ့။အခုကဆန်တွေကအိမ်တိုင်းကြည့်မယ်ဆိုရင်တအိုးချက်နှအိုးချက်ညမနေအဲ့လိုမျိုးပဲရှိကြတယ်။ဆန်ကဒီတစ်ပတ်ဝင်လိုက်တာဒီတကိုမှ6ကီလိုဆိုတော့လေ3ကီလောက်ပဲရှိတယ်။တချို့စားရဲလူတွေစားတော့လေဟိုအရွယ်ကောင်းကြတော့စနစ်ကိုညမနေဆိုနှစ်ဖူးလောက်စားနေပြန်။ဟိုအတော်တို့မှရတာကတော့3ကီဆိုတော့အရင်ကတော့၄စားရှိတယ်။တနေ့လောက်လိုက်လို့ရှိရင်နှစ်ပြီဆိုတော့ဝယ်နိုင်တယ်။သုံးပြီဆိုတော့ဝယ်ထည့်နိုင်တယ်။ဆံပဲအကြီးကအရေးထားရတယ်တို့က။ဟိုစီတာတော့ကျန်တာတော့ဒီမှာအစည်းပြွက်လေးခူးစား။ဒါမှမဟုတ်ရင်ချက်ကြလေးဝယ်နိုင်တဲ့အချိန်နဲ့စားလိုက်တော့ပေါ့။တစ်ပတ်မှတော့နှစ်ရက်လောက်စားရတာပေါ့အဲ့လိုမျိုးပေါ့။စားဖို့တောက်ဖို့ကလည်းမပြည့်စုံ။အေးတော်တော်များများနေတယ်။တော်တော်စိတ်ချရတယ
်။လက်ရှိစစ်ဆောင်နေရတဲ့ဒေသခံတွေဟာရက်ရွာတွေမှာကြော်တင်လို့လိုပဲ။လယ်နဲ့တောင်ရွာစိုက်ပျိုးရေးလုပ်ငန်းလုပ်ကမ်းကြသူတွေများပါတယ်။ဒါကြောင့်နေရဆွန်ခွာထွက်ပြေးရခြင်းမှာပိုင်ဆိုင်သမျှနဲ့လောက်ကိုင်းလက်စာတွေကိုဆွန့်လွတ်ခဲ့ရတာကြောင့်စိုက်ပျိုးရေးကိုအတိအကလောက်ကိုင်းတဲ့မြန်မာနိုင်ငံအတွဲအခြေခံစားကုန်ထွက်ရှိမှုတွေကိုတက်ရောက်စေခဲ့ပါတယ်။ဒါစစ်ပွဲကြောင့်စိုက်ပျိုးရေးမလုပ်နိုင်တော့တဲ့အခါစာနေအကထုတ်လုပ်မှုကွင်းဆက်ပြတ်တောက်သွားတဲ့အခြေအနေပါ။ဒါအပြင်စစ်ပွဲတွေအတွင်းမှာတစ်ဖက်နဲ့တစ်ဖက်ရိတ်ခါဖြတ်တောက်ဖို့ကြိုးစားကြတဲ့အခါစစ်ကောင်စီဘက်ကတယ်ယူပို့ဆောင်ရေးလက်ချောင်းတွေကိုပိတ်ဆို့တာလုပ်လေးရှိပါတယ်။ဒီလိုနီလန်းမျိုးစုံနဲ့ပိတ်ဆို့နေရမှာစစ်စေးရိတ်ဂိတ်တွေတိုးချပြီးကုန်စည်စီးဆင်းမှုကန့်သတ်တာတင်ဆောင်လာတဲ့ကုန်စည်တွေကိုတင်ယူတာတွေလှုပ်ဆောင်နေတာပါ။ဒါဟာဒေသခံတွေစားနေရိတ်ခါပြက်လက်ပြီးလက်နက်ကိုင်တပ်ဖွဲ့တွေကိုမထောက်ပံ့နိုင်အောင်ဖိအားပေးတဲ့ပုံစံဖြစ်တဲ့ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။နေဦးတော်လိုက်ရေးမှာအချက်ချာကြတဲ့ဒေသတခုအဖြစ်ရှိနေတယ်။စကိုင်းကြိုင်တွေကကြည်ပယ်ရင်ရေဦး30ဖုတလင်းစတဲ့မြို့နယ်တွေမှာဆိုရင်လဲစစ်ကောင်စီကကုန်းလန်းတွေပိတ်ဆိုတာရိတ်ခါလမ်းကြောင်းတွေဖြတ်တောက်တာတွေလှုပ်ဆောင်နေတာပါ။ဒီလိုပိတ်ပင်ကတ်တက်ထားတဲ့အခြေအနေတွေနဲ့ပတ်သက်ပြီးစကိုင်းကြိုင်တွေစစ်ပေးဆောင်ရေးကုညီဆောင်ရွက်ပေးနေသူမဆန္ဒကအခုလိုပြောပါတယ်
။မျိုးပေါ့အဓိကရစံပေါ့နော်စံမှုတင်တဲ့ခါမျိုးဆိုလို့ရှိရင်လည်းသူတို့မထင်မထင်တယ်လို့ပေါ့ငါအိတ်ထက်ပူတယ်လို့လို့သုံးအိတ်ထက်ပူတယ်လို့ဆိုပြီးကြတော့ပူတာတွေအကုန်ချလိုက်တာမျိုးတခါတလေဆိုရင်လက်စံကြီးအကုန်လုံးကိုသူတို့ချိုက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးခြုံရတာတွေတော့ရှိတယ်ရနမနစ်ကတော့စေဝါပေါ့စေဝါကိုတော့ဘယ်လိုချိန်မဲသူတို့ရှာတွေ့တွေ့ပေါ့နော်အဲဘယ်လောက်ပဲတွေ့တွေ့အဲ့စေဝါပစ္စည်းကိုချိုက်လိုက်တာမျိုးရှိတယ်အကျွားတော့ကလုံးဝကိုသူဝယ်ပြီးကြတော်တော်ကြီးမတွေ့အောင်တင်နိုင်မှသာစေဝါက
လက်ရှိမှာတော့စားနေရိတ်ကပြက်လက်မှုကိုအဆူရဆုံးရင်ဆိုင်နေရတဲ့စကိုင်းမကွေရခိုင်ချင်းကချင်နဲ့ကယားပြည်နယ်တွေလည်းပါဝင်ပါတယ်။အဲ့ဒီဒေသတွေဟာစားနေရိတ်ကပြက်လက်မှုရဲ့အဓိကအကြောင်းရင်းတွေဖြစ်တဲ့တိုက်ပွဲပြင်းထန်လို့လေယာဆိုင်ပြူရီတွေမလုံနိုင်တာ၊ကုန်စင်းနှုံးတွေမြင့်တက်နေတာ၊နည်းမင်းမငြိမ်သက်မှုကြောင့်လက်မဆက်သက်ရေးပြတ်တောက်ပြီးအခြေခံစားကုန်တွေမစည်းစင်တာ၊အလူရှင်တွေနေပါလာတာတွေကိုရင်ဆိုင်နေကြရတာပါ။ဒီလိုစားနေရခါမလုံလောက်မှုတွေကြောင့်စစ်ပေးဆောင်တွေဟာကျန်းမာရေးချို့တဲ့တာအာဟာရချို့တဲ့တာအထူးသဖြင့်ခလီးငယ်တွေမှာဖွံ့ဖြိုးမှုနောက်ကျတာတွေနဲ့ရင်ဆိုင်နေကြရပါတယ်။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ကစစ်ပေးဆောင်တချို့ဆိုရင်လည်းတရိတ်ဆန်အစာအဖြစ်အသုံးပြုတဲ့စကွဲတွေကိုတောင်စားသုံးနေကြရတယ်လို့ရခိုင်သတင်းဌာနရဲ့ဖော်ပြချက်တွေအရသိရပါတယ်။ ကရင်ပြည်နယ်အတွင်းမှာဆိုရင်လည်းစားနပ်ရိက္ခာပြည်လက်မှုကြောင့်အဟာရချွတ်တဲ့အထံကိုကိုဝင်ဆောင်မိခင်တွေရောကလေးငယ်တွေပါကြုံနေကြရတယ်လို့စစ်ပေးဆောင်တွေရဲ့ကျန်းမာရေးအတွက်ဦးစီးဆောင်ရွက်ပေးနေတဲ့ဆရာလာဝါကပြောပါတယ်
။စားနပ်ရိက္ခာအတွက်ကသူတို့အတွက်ကတော့မြန်မာပြည်ကဒီအလူရှင်တွေကစိတ်မရှိတလို့နဲ့ပါတယ်ပေါ့နော်။ဒါပြောပြောအခုချိန်မှာလည်းအခက်အခဲများအများကြီးဆိုတော့ဆိုတော့အဲ့အချိန်မှာကလေးတွေအတွက်ကတော့အထူးသဖြင့်ဒီအဟာရချွတ်တဲ့တိုင်းပါလို့ကတော့နေနေကမ္ဘာတော့တရားလေအစစ်အပြစ်ကိုဆောင်မိကလေးမိခင်နေကြတော့သူကအစာအာဟာရပြည့်ဝရမယ်။နောက်ပြီးကလေးငယ်တွေလာသာကလေးငယ်ကနေတနည်းအောင်ကလေးငယ်တွေပေါ့နော်တနည်းကြအဲ့ဒါကြီးကလည်းအာဟာရတွေပြည့်စုံရမယ်ပေါ့နော်။ဒါပေမဲ့အခုချိန်မှာကဲခဲခဲတဲ့ချိန်မှာဆိုလို့ရှိရင်အဲ့မိခင်တွေကတော့အာဟာရမပြည့်စုံဘူးဆိုလို့ရှိရင်နောက်ဆက်တက်လာပြီးဆိုးကျိုးတွေကတော့ဒီဥမာကလေးငယ်မိမိနာတို့နောက်မဆိုင်ဆန္ဒတို့ဒါတို့ကတော့ဖြစ်လာနိုင်တယ်လေ။ရှင်းဝါကတော့လုံလောက်မှုတော့မရှိပါဘူးလေဆိုနေရာတိုင်းမှာကရှိသေးတယ်။ဒီချို့နေရာတွေဆိုလို့ရှိရင်အများကြီးပေါ့နော်ရှိဆောင်နေများတဲ့ပြေပေါ့နော်။အဲ့ကူညီတဲ့ဖွဲ့ကလည်းပွားနေရတဲ့ဟာလည်းအများကြီးရှိတယ
်။စစ်ကောင်စီဟာတယ်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖျက်တောက်ရုံနဲ့မကပဲနိုင်ငံတကာအကူအညီတွေမရောက်နိုင်အောင်ပါလှုပ်ဆောင်နေတာပါ။ဒီလိုလှုပ်ဆောင်မှုတွေကြောင့်ရခိုင်ပြည်နယ်ဟာလည်းငတ်မှုအနေနဲ့အလွန်မြင့်လာတဲ့ဒေသတစ်ခုအဖြစ်ရှိနေပြီးလူပေါင်းနှစ်သန်းခန့်ငတ်မှုအနေနဲ့ရင်ဆိုင်နေရတယ်လို့ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကဖော်ပြချက်အရသိရပါတယ်ကြအပြင်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေဟာလည်းအခုနှစ်မှာမြန်မာလူဦးရေရဲ့၃ပုံ၃ပုံဟာပြင်းထန်တဲ့စာနယ်ဇင်းကမလုံခြုံမှုနဲ့ရင်ဆိုင်နေရတယ်လို့ဖော်ပြထားတာပါဒီရေအတွက်အတွက်အမေရိကန်ဒေါ်လာ 1.1 ဘီလီယံလိုအပ်နေပေမယ့်အခုနှစ်ဖေဖော်ဝါရီလအထိ 4.6 ရာခိုင်နှုန်းသာရန်ပုံငွေရရှိသေးတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးရုံး UN OCHA ကချုပ်ပြန်ထားပါတယ်ဒီလိုလိုအချက်တွေရှိနေပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာအကူအညီတွေကရော့ကျလာနေတာပါကမ္ဘာစားနပ်ရိက္ခာအစီအစဉ်ကအခုနှစ်ဧပြီလကလေးကမြန်မာလူဦးရေတန်းကျော်အတွဲအသက်ကယ်ဆယ်ရေးစားနပ်ရိက္ခာအထောက်အပံ့တွေကိုရပ်ဆိုင်ခဲ့ပါတယ်ဒါအပြင်အမေရိကန်သမ္မတထရန့်တက်ပြီးနောက်ဖျက်တောက်လိုက်တဲ့လူသားချင်းစာနာမှုအကူအညီတွေကြောင့်ဆယ်စုနှစ်ကြာစစ်ဘေးရှောင်နေရတဲ့ပြည်သူတွေပါထိခိုက်ခဲ့ရပါတယ်တိုင်းကီနီနေဆက်ကစစ်ပေးရှောင်တွေဟာလည်းနိုင်ငံတကာထောက်ပံ့မှုတွေရပ်ဆိုင်ခံရတာကြောင့်လူသုံးဦးမှတအူးနှုံးသာအထောက်ပံ့ရတော့တယ်လို့ဗတ်မန်နန်ဆန်စစ်ပေးရှောင်စခန်းမှာနှစ်ပေါင်း40ကျော်ကြာနေထိုင်ခဲ့တဲ့အသက်50အရွယ်အမျိုးသားတအူးကဆိုပါတယ
်ဒီနှစ်ပေါင်း40မှာကအလူရှင်တွေရဲ့ကျေးမွေးမှပဲစားပြီးတော့တကုတ်တဲ့စခန်းမှာပဲနေထိုင်ရတာပေါ့နော်ဆိုတော့အခုစခန်းထဲမှာကကျွန်တော်တို့ရိုက်ခါမရတော့ဘူးဆိုရင်တော့ဇူတုကစားကြမရှိတော့ဘူးစားကြမရှိတော့ရင်တော့အပြင်ထွက်နှုံးတွေပါတယ်ပုံများလာမှာပေါ့နော်အပြင်ထွက်တာများလာပြီးဆိုရင်ဒါကဒေသအနာမိုင်ကြီးရဲ့စီမင်းစည်းကမ်းဥပဒေနဲ့တွားပြီးတော့ညှိဆုံကုန်တာပေါ့နော်ညှိဆုံပြီးဆိုရင်ဒီမှာဖန်ခံဖန်ရှင်းမှုတွေပုံများလာမယ်အဲဖြစ်လာမယ်ဆိုတော့ပို့ပြီးတော့ဘာလို့ရိုက်ခါမရှိဘူးဆိုရင်လူတွေကညီလာပေါင်းများစွာနဲ့ကျန်ကြရမှာပဲလေ
ဒီလိုအကူအညီရကြမှုတွေနဲ့အဖက်ဖက်ကပိတ်ဆို့မှုတွေကြောင့်စားနပ်ရိက္ခာလုံခြုံရေးထိပါလာတာဟာတိုင်းပြည်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုပိုထိခိုက်စေနိုင်ပါတယ်ငတ်မှုခေါင်ပါလာရင်အမှုခင်းတွေပိုများလာတာနဲ့လူမှုရေးမငြိမ်သက်မှုတွေကိုပါဖြစ်စေနိုင်ပြီးပဋိပက္ခတွေပိုဆိုးရွားစေနိုင်တယ်လို့ကြံ့ကျင်သူတွေကတုံ့တက်ကြပါတယ်ဒီအခြေအနေတွေကိုကြော်လာနိုင်လို့ဆိုရင်စိုက်ပျိုးရေးပြန်လဲထူထောင်တာအသက်မွေးဝမ်းကြောင်းခွင့်လန်းတွေဖန်တီးပေးတာစတဲ့ရရှိတည်တဲ့နဲ့ဖြည့်ရှင်တွေလှုပ်ဆောင်ဖို့လိုတဲ့ဆိုတဲ့အကြံပြုချက်တွေလည်းရှိပါတယ်။ဒါပေမဲ့စည်ရေးအရှိန်မြင့်နေစေမြန်မာနိုင်ငံတွင်းကပြည်သူတွေအတွက်ကြောင့်လက်တလောမှာအရေးကြီးလို့အနေနဲ့စားနပ်ရိက္ခာအကူအညီတွေကိုဖြည့်ဆည်းပေးဖို့အဖွဲ့အစည်းတွေကိုဆရာလာဝါကအခုလိုတောင်းဆိုပါတယ်။
နော်လာတဲ့အချိန်ခါလာမှဆိုရင်လည်းကျွန်တော်တို့ရှိတဲ့ဒီစီပီဆောင်တွေအတွက်လိုတဲ့အကူအညီလည်းအများကြီးရှိနေတယ်ပေါ့နော်ဒီစီဝါလည်းဒီကျမပြည့်စုံဆောင်ရှားမှုမှမကဘူးကျန်တဲ့အရာတွေဘိုင်းမှာကျန်တဲ့အပိုင်းမှာမှတော့လိုတဲ့အပိုင်းမှာအများကြီးရှိသေးတယ်ဥပမာဒီခုနကပြောလိုမျိုးဒီကလေးတွေအတွက်ဒီကုန်ဆောင်မိခင်တွေအတွက်စားနပ်ရိက္ခာအဟာရပြည့်ဝဖို့အတွက်ဒါတွေအများကြီးလိုအပ်နေတယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်တို့လိုအပ်ချက်တွေဖြည့်ဆည်းဖို့အတွက်ပေါ့နော်ဒီဥမာဝိုင်းဖို့ကူညီမဲ့လူတွေရှိမယ်ဆိုလို့ရှိရင်ဒါမှမဟုတ်အလူရှင်ဒါမှမဟုတ်အဖွဲ့အစည်းတစ်ဖက်တစ်ခုခုချင်းစီပေါ့နော်အဲ့ဒီမျိုးကူညီပံ့ပိုးမဲ့လူရှိလို့ရှိရင်ပို့ပြီးတော့ရှိပြီးမယ်လို့လည်းပတ်သက်ကြည့်ကျွန်တော်တို့တွေကကွင်းစင်းရတဲ့လူတွေဆိုတော့အငြင်းတွေတွေ့နေရတာပဲတနေရာမဟုတ်တနေရာပေါ့နော်ဒီလည်းပတ်သက်ဆိုကိုလောလောဆယ်လည်းရှိဖြစ်တဲ့ဒေတာရှိတဲ့အတွက်ကြောက်စိတ်ရဲကြောင်းတဲ့လေမျိုးကြောက်ရပြီးအလုံးကြီးကြောင်းတဲ့ဆိုအိတ်ကြောင်းမဲ့အနေထားနဲ့တချို့မိသားစုတွေကြတော့လုံခြုံတဲ့နေရာပေါ့နော်တောတောင်တွေမှာလိုက်နေရတဲ့အတွက်အဲ့ဒါတွေလည်းတချို့အ ไอ้มีตาซูเนี่ยจะมาลูซูลูเวตะซูตะซูเนี่ยไอ้ต้อตองดาเนี่ยมาไล่နေได้ด้วยมาตะซูโดนเนี่ยก็ไม่มีหมู่บ่เนาะไม่ตื่นกูคือจะแลโฟนไลน์เนี่ยไม่มีเนี่ยเนี่ยอินเทอร์เน็ตไลน์เนี่ยไม่มีเนี่ยสุดท้ายไอ้มาแชทเนี่ยป่าวနေได้ဆောကျွန်တော်တို့ကတွေ့တဲ့အချိန်မှာကကျွန်တော်တို့ပြင်ပြတဲ့အခါမှာဒီလိုအရင်းထန်တာတွေဖြစ်စီတချို့အဖွဲ့အစည်းတွေဖြစ်စီတွေ့လို့ရှိပေါ့နော်အဲဒီလိုမျိုးကုညီပေးပါလို့နော်သူတို့ဒီဘက်လည်းအထက်ထဲအများကြီးကျွန်တော်များနဲ့ဒီတော့သူတန်ကြန်နေပါနော
်ဆက်အနာသိမှုတွေနဲ့ကြဆုံနိုင်ငံအဆင့်ကိုဦးတည်နေတဲ့မြန်မာနိုင်ငံဟာနိုင်ငံပေါင်း128ခုတည်းကမ္ဘာငှက်မှုအညွန်ကိန်း Global Hunger Index အဆင့်84မှာရှိနေတယ်လို့ဖော်ပြချပါတယ်ဒီညွန်ကိန်းဟာနိုင်ငံတကာရဲ့ပြည်သူအရေးအတွက်နဲ့စားနပ်ရိက္ခာလုံလောက်မှုကိုထည့်သွင်းတွက်ချက်ပေးနိုင်တဲ့အခြေအနေပါနိုင်ငံအနှံ့ပဋိပက္ခတွေဖြစ်ပွားနေသလိုပြည်သူဆန္ဒကိုအခြေမပြုတဲ့စစ်အာဏာရှင်လူစုချမှာတော့ဝိုင်းဝန်းဖေးမှကူညီဖို့အရေးဟာကန့်သက်ထားစရာတစ်ခုအဖြစ်တည်ရှိနေစေပါဒီသတင်းဆောင်မကိုတန်လင်းခက်ခဲပေးပို့ထားတာဖြစ်ပါတယ်